ကိုယ်တော်တို့ဒီနေ့ညနေပိုင်းကပေါ့လေဒီဆန္ဒပြတဲ့လူတွေနဲ့ဒီဒီရှက်အနေအောင်ဝတ်ထားတဲ့လူဆိုးတွေးလိုက်ပါလေဂျာဝန်းထဲမှာရိုးရင်းဆန်ကဖြစ်သွားတယ်သိရတယ်ဘယ်လိုစဖြစ်တာလဲဘယ်ချိန်လောက်ကဖြစ်တာလဲဘာကြောင့်ဖြစ်တယ်လို့ထင်ပါလေ
မနေ့ပိုင်းကျွန်တော်တို့၈နာရီ၃လောက်မှာကာလုံဝင်းကြီးဘုံဘူးကြီးတင်ဝင်လာရောက်တယ်လာရောက်တဲ့အချိန်မှာသူကအုတ်တိုင်းကိုကာမယ်မင်းတို့ဘက်ကဒါလေးတော့ခွင့်ပြုပေးပါအဲကျွန်တော်ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ကြီးမြေယာစုံစမ်းစစ်ဆေးကော်မတီဖွဲ့ဝင်ဖြစ်တဲ့အဖဦးအောင်သိန်းလင်းအဖဦးကိုင်မောင်ကြီးတို့နဲ့ကျွန်တော်တို့တွေ့ဆုံပြီးရောဆွေးနွေးထားတယ်အဲ့တော့လွတ်တော်မှာကျွန်တော်တို့ဒီလိုတင်လာတဲ့အချိန်မှာကျွန်တော်တို့ဘက်ကလည်းဟဲ့လားဥပဒေကိုလိုက်နာတဲ့အတွက်ဒီမြေခွက်လာတဲ့မှာတိုင်းတစ်ချောင်းဝင်မစီသလိုသူတို့ဘက်ကလည်းဒီဘက်မှာအငင်းပွားမှုတွေရှိတဲ့အတွက်အုတ်တလုံးမစီရဘူးလို့ကျွန်တော်တို့ကလွတ်တော်မှာတင်သွင်းထားတယ်အဲ့တော့လွတ်တော်ကလည်းပြောလဲဆိုတော့ဒီကိစ္စကိုအမြန်ဆုံးပြေလဲအောင်တိုင်းဒေသကြီးဝန်ကြီးချုပ်တော်၎င်းပြည်ထောင်စုဝန်ကြီးချုပ်တော်၎င်းလာမြင်းနေရစုံစမ်းစစ်ကော်မတီအဖွဲ့နဲ့ကျွန်တော်တို့ပြည်သူတွေနဲ့သုံးပိတိုင်ဆွေးနွေးမယ်တို့ကျွန်တော်တို့ဥအောင်သိနေရမှာကြားခဲ့တယ်အဲ့တွေ့ဒီအဆောက်အဦများကိုဟိုဘက်ဒီဘက်ကဘလူးမမဆောက်လုံအောင်မြစ်တိုင်ရက်ခံထားတယ်တိုင်းဒေသကြီးဝန်ကြီးချုပ်ကိုသွားဆွေးနွေးမယ်ပြန်လာရင်ကျွန်တော်တို့နဲ့အပြေညှိမယ်အဲ့ဒီအပြေညှိပြောတဲ့ပုံမှာဒါကျွန်တော်တို့နဲ့ဟလာသုံးပိတိုင်တိုင်ပြီးွားလို့ကျွန်တော်တို့ရဲ့တောင်းဆိုချက်ရခဲ့ရင်ကျွန်တော်တို့ငြင်းချမ်းစွာဒီစပိတ်ကောင်းကိုရုပ်သိမ်းပေးမယ်အဲ့တော့မရသေးတဲ့အချိန်မှာတော့ကျွန်တော်တို့ရုံမသိမ်းသေးဘူးအဲ့တော့နှစ်ဦးနှစ်ဖက်ပြေလည်သွားပြီချီမဘုံမူးတို့ပိုင်ဘုံမူးတို့ဘာလို့လို့ဆိုပြီးကျွန်တော်ပြောလိုက်တယ်ညကင်း7နာရီလဲကြာရောအဲ့တော့မလို့ဟုံးလုံးနဲ့ထားပြစ်တာပါအတင်းအားမသူတို့အယောက်300နဲ့အားချင်းသူတို့ဒီတပြားတွေအတင်းအားမထိုးကတ်တယ်အဲ့လိုထိုးကတ်တဲ့အချိန်မှာကျွန်တော်ရှိရာအခုထိခိုက်ဒဏ်ရာရသွားတဲ့လူ6ယောက်ကဈေးဥမှာဈေးကူတာနေရပါတယ
်ဆိုတော့ဒီထိခိုက်ဒဏ်ရာရတာဘယ်သူတွေလဲခင်ဗျာသူတို့တွေကဘာကြောင့်ထိခိုက်ဒဏ်ရာရတာပြောပြ
ထိခိုက်ကဘာကြောင့်ဒဏ်ရာရလဲဆိုတော့ကျွန်တော်တို့ကဒီဥစ္စာကိုလုံးမကန်တဲ့အတွက်အဲ့မှာနေမတည့်ရနေအဲ့တော့အတင်းဆောက်တွန်းတယ်တင်းဆောက်တွန်းတော့တံများနေနဲ့ထိမိပြီးတော့ရှားမိတယ်တချို့ကကြပစ်လဲပြီးတော့သတိမေ့သွားတယ်တချို့ကကြတော့လေဟလာခြေောက်နဲ့ကန်ကန်တာဒဏ်ရာတိတယ်တချို့ကကြတော့လေနောက်မှာတူနဲ့တူကန်ရပါတယ်
ဆိုတော့မင်းကဒီဟိုကာလဝန်ကြီးလာသွားတဲ့အထက်မှာဒီ C game ကာလာဖြစ်နေတဲ့အတွက်ဒီခုလိုတပိတ်စကန်ဖွင့်ဆန္ဒပြတာတွေခဏနားထားပြဖို့ဆိုပြီးတော့တောင်းဆိုတယ်လို့လည်းသိရတယ်အဲ့ဒါကဟုတ်ပါသလား
အဲအဲ့လိုမျိုးကျွန်တော်တို့ရှိမှမတောင်းဆိုပါဘူးဗျသူတို့ကဘာပြောလဲဒီတပိတ်ကန်ဖွင့်တာဒီ C game ရှိတဲ့အတွက်ကျွန်တော်ဒီတပိတ်ကန်ကိုရုပ်သိမ်းပေးပါကျွန်တော်တို့က C game ရှိတာကိုဂုံယူတယ်ကျွန်တော်တို့ကလည်းကျွန်တော်တို့မျိုးကိုကျွန်တော်မှန်ကန်တဲ့တောင်းဆိုတယ်အဲ့တောင်းဆိုတဲ့နေရာမှာကျွန်တော်က C နဲ့ကန်နဲ့တောင်းဆိုတယ် C game ရှိလို့လည်းကျွန်တော်တို့ကဖြစ်လို့ပါဖြစ်ဆောင်တူလို့တူလို့တာကျွန်တော်တို့လို့ကျွန်တော်တို့လို့တာပါဒါကိုလည်းကျွန်တော်လွတ်တော်မှာတင်ပြပါတယ
်ပြောနေကြတာဒီလူကြောင်းကံတပိတ်စကန်ဖွင့်တာစီဂိမ်းကာလာကြီးမှာဖွင့်တဲ့အတွက်တမင်သက်သက်ချိန်ကိုက်ပြီးလုပ်တယ်လို့လည်းပြောကြတာရှိပါတယ်အဲ့ဒီပုံမှာကိုအခုညီလေးတို့နဲ့ပါပြောချင်ပါ
အဲ့ဒါတော့သူတို့အနေနဲ့ကလောက်ကြံတယ်လို့ကျွန်တော်ပြောကြတယ်အခုတော့မှကြည့်ပါလားကျွန်တော်တို့ဒီဥစ္စာကိုအာဏာပိုင်ဖွဲ့စည်းရနေပြီးတော့ဒီလောက်တော့ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်အကြီးမားဆုံးကြီးရတော့မှကျွန်တော်တို့မေတ္တာရက်ခံပြီးတော့လှုပ်ရှားနေမှာသူတို့အစိုးရဘာဘာကြောင့်အတင်းအားတိုးရလဲအခုလို့ဇုံယုံဖြစ်အောင်လှုပ်တာလေဒီတပ်မတော်ကလှုပ်တာပါလို့ကျွန်တော်တို့ကပြောကြတာ
ဒီအမြကြောင်းကပိုင်းတင်းတဲ့တုံးကစစ်တပ်ပိုင်မြေလို့ပြောတယ်ကျွန်တော်တို့ဒီအထက်မှာတပ်တွေချထားတာလည်းတွေ့ရပါတယ်ဆိုတော့ချင်းနေကဘလို့ဖြစ်လာနိုင်တယ်လို့ထင်လဲဒီလေးတွေနဲ့ပါဆက်လို့မလို့စဉ်းစားတ
ယ်ဟုတ်ပါဦးမြေကိုပြည့်တဲ့တွေကျွန်တော်တို့ကတောင်းဆိုတယ်စစ်တပ်ကအာဏာပိုင်အသိနေတယ်ဆိုတော့ပြည်သူ့အတွက်ဘာလုပ်သလဲနိုင်ငံတော်အတွက်ဘာအဆောက်အဦလုပ်လဲပြည်သူ့အတွက်လည်းမလုပ်ဘူးနိုင်ငံတော်အတွက်လည်းမလုပ်ဘူးဟဲ့လားတပ်မတော်နဲ့ကရိုနီတွေကပေါင်းပြီးလုပ်နေတာဒီနေ့မြေကြောင်းကသုံးစုံမှလည်းကြည့်ကျွန်တော်တို့အင်ညာတွေတပ်စီပင်ကသိနေဆိုပြီးတော့တပ်ကရိုနီတွေနေထိုင်နေကြတာအဲ့တော့အဲ့ဒါဥပဒေနဲ့ညီသလားပြည်သူလူထုရဲ့လူအခွင့်အရေးဆိုတာဘာမှလဲတမန်တော်ကြီးပြောခဲ့တဲ့အဲ့တော့ကရိုနီကပဲဥစည်းမာလာအဲ့တော့ဥပဒေဆိုတာဘလူးမမလိုက်နာတော့ဘူးလားချတာတဲ့ဥပဒေကဘာလဲလွတ်တော်ကြီးကိုလည်းမလေးစားတော့ဘူးလားမလိုက်နာတော့ဘူးလား
အခုဒဏ်ရာရတဲ့လူ၈ယောက်ကအခုဘယ်မှာရှိလဲဘယ်ချိန်ကဘယ်လိုရောက်ကုန်လဲ
တနအီကျော်ကစေယုံကားနဲ့လာခေါ်သွားပါတယ်သူကစေယုံနေရလာခေါ်သွားပါတယ
်အဲ့ဒီကိစ္စတွေကြတော့ဘယ်သူကစီစဉ်ပေးလဲ
အဲ့လိုပင်သားကဘလူးစီစဉ်လဲဆိုတော့ဘယ်ကနေဘလူးဘုံးဆက်လိုက်လဲမသိဘူးစေယုံကားနဲ့ရောက်ပြီးတော့လာပါတယ်ကျွန်တော်တို့လည်းဒီမှာရိုးရင်းဆန်ကဖြစ်နေလဲဆိုတော့တော့ချိန်မှာဘသူကဆက်လိုက်လို့ဘလူးရောက်လာလဲဆိုတော့ကျွန်တော်လည်းမသိလိုက်ဘူးခင်ဗျာ
ကျေးဇူးတင်ပါ
ဟုတ်ကဲ့ကျေးဇူးတင်ပါ